Kashmir ဒေသကိစ္စအငြင်းပွားပဲဖြစ်နေတဲ့အချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်နဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi တို့ဟာအိန္ဒိယနိုင်ငံမဟာဘလီပူရမ်မြို့မှာအောက်တိုဘာလ17ရက်နေ့ကအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲမှာနှစ်နိုင်ငံအနေနဲ့အစိုးရဝါဒစွဲသွေးသွင်းမှုတွေကိုစန့်ကျင်ဖို့ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်နှစ်ဦးကတိကူပြုခဲ့ကြတယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီး Vijay Gokhale ကိုကိုးကားပြီး Press Trust of India ကတောက်ကြတဲ့သတင်းတရမှာဖော်ပြရေးသားထားပါတယ်။ဩဂုတ်လအတွင်းကအိန္ဒိယနိုင်ငံကဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ကိုနှစ်ပိုင်းခွဲကြောင်းကြေညာခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးမပြောင်းလဲဖြစ်နေချိန်မှာအခုလိုကောင်းဆောင်မှုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကြေညာချက်ကြောင့်တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ Ladakh ဒေသတစ်စိတ်တစ်ပိုင်းဟာအိန္ဒိယရဲ့တရားအုပ်ချုပ်မှုနယ်မြေတစ်ခုဖြစ်သူရောက်ရှိသွားခဲ့ပါတယ်။အိန္ဒိယကကက်ရှမီးယားကိစ္စကြေညာချက်ထုတ်ပြန်ပြီးမှမွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသအများစုကိုထိန်းချုပ်ထားတဲ့ပါကစ္စတန်နိုင်ငံကိုတရုတ်နိုင်ငံကတာဝန်ရေးအရထောက်ခံအားပေးခဲ့တာကြောင့်အိန္ဒိယနိုင်ငံကိုအမျက်ဒေါသထွက်စေခဲ့ပါတယ်။အစောပိုင်းမှာတော့ India Express သတင်းစာကအမည်မသိသတင်းအရင်းမြစ်တစ်ခုကိုကိုးကားပြီးကက်ရှမီးယားကိစ္စအိန္ဒိယနိုင်ငံကအခုလိုဆုံးဖြတ်ရတဲ့ကိစ္စကိုဒီဆွေးနွေးပွဲမှာဝန်ကြီးချုပ်မိုရီကတရုတ်သမ္မတရှီဂျင်ပင်ကိုရှင်းလင်းပြောကြားလိုက်မယ်လို့ရေးသားထားပါတယ်ခင်ဗျာ။